သမ္မတဒေါ်နယ်ထရမ့်ရဲ့အရေးပါတဲ့လက်ထောက်တူကနေကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုဟာကျွန်တော်တို့ကိုနောက်ကျောဓာတ်နဲ့ထိုးတယ်လို့တင်းငွေနေမှာပဲဆွဆွဲပြောဆိုလိုက်ပါတယ်။ဒါအပြင်မြောက်ကိုရီးယားနဲ့ထိပ်သီးအစည်းအဝေးအတွက် G7 ထိပ်သီးအစည်းအဝေးကနေသမ္မတထရမ့်စင်ကာပူကိုထွက်သွားပြီးတဲ့နောက်မှာထိကြိုက်ပြောဆိုခဲ့တယ်လို့လည်းပြောပါတယ်။အလူမီနီယံနဲ့တမန်နစ်တွင်းကုန်တွေအပေါ်မှာအမေရိကန်ဘက်ကအခွန်တိုးကောက်တာဟာစော်ကားမှုအဖြစ်ကနေဒါဝန်ကြီးချုပ်ထရူဒိုကသတင်းစာရှင်းလင်းပွဲတစ်ခုတွင်ပြောသွားတဲ့အပေါ်မှာသမ္မတထရမ့်ရဲ့စီးပွားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဒယ်ရီကတ်လိုကပြစ်တင်ပြောဆိုလိုက်တာဖြစ်ပါတယ်။ဝန်ကြီးချုပ်ထရူဒိုကဒီလိုပြောခဲ့ပြီးတဲ့နောက်မှာအစင်လာတိုင်းလုံနေကြထိပ်သီးအစည်းအဝေးပြီးပူးတွဲကြေညာချက်မှလက်မမထိုးဖို့သမ္မတထရမ့်ကအမေရိကန်တာဝန်ရှိတွေကိုတာဝန်ရှိသူတွေကိုညွှန်ကြားခဲ့ပါတယ်။ပူးတွဲကြေညာချက်အတွက်သမ္မတထရမ့်ဟာစိတ်စေတနာကောင်းတဲ့စိတ်ဆန့်ညှိနှိုင်းပြီးအခွန်မဲ့လွတ်လပ်တဲ့ကုန်သွယ်ရေးလုပ်ကြဖို့အတွက်ထိပ်သီးအစည်းအဝေးမှာနှိုးဆော်ပါတယ်လို့အကြံပေးကတ်လိုကပြောပါတယ်။အမေရိကန်ရဲ့ပြစ်တင်ဝေဖန်ပြောဆိုချက်တွေပေါ်မှာဝန်ကြီးချုပ်ထရူဒိုကတုံ့ပြန်ပြောဆိုတာမဟုတ်ဘဲထိပ်သီးအစည်းအဝေးဟာအောင်မြင်တယ်လို့ပဲပြောဆိုခဲ့ပါတယ်။